မင်္ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းရှင်ကြောင့်မြန်မာနိုင်ငံဒေသတချို့မှာမိုးကြီးနိုင်တယ်လို့လျှက်တစ်ပြက်ရေကြီးတာနဲ့မြေပြိုတာတွေဖြစ်နိုင်တဲ့အကြောင်းမိုးလေဝသပညာရှင်တွေသတိပေးနေတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။မင်္ဂလာပင်လယ်အော်အတွင်းမှာဖြစ်ပေါ်နေတဲ့လေပြင်းနဲ့ရက်ဝင်းဟာဒီနေ့နေ့ကင်၁၂နာရီခွဲအချိန်တိုင်းထွာချက်အရမုန်တိုင်းငယ်အဖြစ်ပြောင်းလဲလာခဲ့ပြီးဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာမြန်မာနိုင်ငံမောင်တော်မြို့အနောက်တောင်ဘက်ရေမိုင်330အကွာမှာဗိုလ်ပြုတ်နေပြီးနောက်24နာရီအတွင်းမှာပုံမူအားကောင်းတဲ့မုန်တိုင်းငယ်အဖြစ်ရောက်ရှိနိုင်ကြောင်းနဲ့23ရက်နေ့မွန်းလွယ်ညနေပိုင်းမှာအိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကမ်းခြေကိုဖြတ်ကျော်ဝင်ရောက်နိုင်ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်ဒီမုန်တိုင်းဟာလက်ရှိမှာမြန်မာနိုင်ငံကိုဥတီရွေးရှားတဲ့အခြေအနေမရှိတာကြောင့်အဝါရောင်အစ်စ်သတ်မှတ်ထားပေးမယ်။မုန်တိုင်းရဲ့တည်ရောက်မှုကြောင့်မိုးကြီးတာတွေဖြစ်နိုင်ကြောင်းဒေါက်တာကျော်မိုးဦးကဆက်ပြောပါတယ်
။ဒီမုန်တိုင်းရဲ့အရှင်ကြောင်းဆိုတော့ကျွန်တော်တို့မြန်မာကန်ရိုးမျိုးတော့အထူးသဖြင့်တော့ဂျပန်ကန်ရိုးတချို့မှာတော့ဒါလည်းမိုးသက်နေကြပြီးတော့မှနိုင်နေမှာလေ။မိုးသက်နေကြတဲ့အချိန်မှာလည်းဒီမီလီယံတမိုင်းကိုပုံမှန်မှန်ညီတဲ့တော့ဒီတိုင်းမှာပါ။နောက်တစ်ခါတော့ဒီမုံတိုင်းကနေရထွက်လာတဲ့ဒီတိုင်းတွေကြောင့်မို့ဒီနေ့ကနေထားပြီးတော့မှကျွန်တော်တို့ဆက်နေနေချင်းနေပြီးတော့စကမ်းတိုင်းနေတာကြီးအမျိုးတိုင်းနေတာကြီးကိုဝေးတိုင်းနေတာဒီလိုနေမှာတော့နေရာအခြေအနေနေရာစိတ်ဆိုင်တော့ကျွန်တော်မိုးရွာနိုင်ပြီးတော့မှနေရာတော့ရှင်ပြီးနေရှင်ပြီးနေဆိုင်နေဒီလိုနေမှာတော့နေရာနေရာတော့မိုးရွာနိုင်ပါနဲ့ပြီးတော့တော့နေရာကွက်မိုးကြီးရတော့ပါလို့ညမျိုးကြီးဖြစ်နေပါတယ်ခင်ဗျ။
မုန်တိုင်းကြောင့်မြန်မာနိုင်ငံဒေသတချို့မှာနေရာကွက်ပြီးမိုးကြီးနိုင်တာကြောင့်မြေပြိုတာနဲ့ရေကြီးတဲ့အန္တရာယ်ကိုလည်းသတိထားဖို့လိုကြောင်းပြောပါတယ်
။ဖြစ်တဲ့လမ်းကြောင်းကဒီဘင်္ဂလားဒေ့ရှ်ဝင်မယ်ကျွန်တော်တို့ဘက်ကမှနေရာကွက်မိုးကြီးတာလို့ပြောတော့ဖြစ်လာနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့တောင်းတောင်းနဲ့ဒီသားကြီးကဒီစင်ကြီးနယ်လို့နော်သက္ကနိုင်းဒီသားကြီးထပ်ပိုင်းနော်ပြောတော့ကျွန်တော်တို့စင်ကြီးနယ်လို့ဒီသားကြီးမှာကျွန်တော်တို့နေရာကွက်မိုးကြီးလာနေတဲ့ဒီမြေပြိုမှုတွေကနေရာကြီးကိုနော်ဒီအကြောင်းမျိုးကြီးသူရေးပြီးတော့နောက်တစ်ခါတော့မိုးကြီးတဲ့အချိန်မှာတောင်းနေချောင်းနေရုပ်ရည်ပြင်းပြီးတော့မှဒီနေကြီးချောင်းပြီးတော့နေချောင်းနေပြီးမှဒီနေကြီးရဲ့ဒီလိုချောင်းပြီးပြလာနိုင်တဲ့အနေနဲ့ရှိပါမယ်အဲဒီကြောင့်မို့ဒီမှာလေးနဲ့တရေပြေးပြီးတော့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းမြန်မာနိုင်ငံဒေသတချို့မှာမိုးကြီးခဲ့ရာကချင်းပြည်နယ်မင်းတပ်မြို့နယ်အတွင်းမှာတော့အမျိုးသမီးနှစ်ယောက်နဲ့ကလေးငယ်တဦးတောင်ကြချောင်းရည်မှာမျောပါပြီးတည်ဆုံးခဲ့ရပါတယ်ဒီတည်ဆုံးခဲ့တာနဲ့ပတ်သက်ပြီးမင်းတပ်ခရိုင်ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကခရိုင်ဦးစီးအီယာရှိဥရမ်ချုံကအခုလိုပြောပါတယ်
လီလောင်းယော်ကနေသူတို့ဒီဘေးနားယူခေဘေးနားကိုသူတို့ကဒီဟိုလူမှုရေးကိစ္စနဲ့သွားကြတယ်အေးအမျိုးသမီးနှစ်ယောက်နဲ့ဒီကလေးသုံးလပေါ့နော်သူတို့ဟိုလူမှုရေးကိစ္စပြီးတော့သူတို့ဒီလီလောင်းကိုညနေပိုင်းလောက်ဖြစ်မယ်ထင်တယ်အဲ့ဒါပြန်လာကြပြန်လာပြီးတော့မှအေးမိုးရွာတော့အေးတောင်ကျချောင်းရည်နဲ့သူတို့ပါသွားတာပေါ့နော
်ဒီလ20ရက်နေ့မှာတော့အမျိုးသမီး2ယောက်ရဲ့အလောင်းကိုရှာတွေ့ခဲ့ပေမဲ့ကလေးငယ်ကိုတော့ရှာမရချောင်းနဲ့21ရက်နေ့မှာတည်ဆုံးသူတွေအတွက်သူတို့ဌာနကတယောက်ကို3သိန်းကျပ်စီထောက်ပံ့ခဲ့ကြောင်းပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကလည်းမြန်မာနိုင်ငံဒေသအတော်များများမှာမိုးသည်ထန်ပြီးရေကြီးခဲ့သလိုမွန်ပြည်နယ်ကြိုက်ထုံမြို့နယ်အတွင်းမှာတော့နေအိမ်တစ်လုံးရေထဲမျောပါပြီးလူ3ယောက်သေဆုံးခဲ့ပါတဲ့ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတဲ့